မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိစီစဉ်တွေကိုလိုင်းတိုမီတာ79 25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါစီးပွားနိုင်ငံအတွင်းပြည်ပခါရီရောပါစီရေကျိုးပတ်မှုတွေပို့ပြီးတော့ရှိန်ကောင်းစေဖို့မှာလာမယ့်ရက်ပိုင်းတွေကရည်ကြီးတဲ့ကာလဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်မြန်မာနိုင်ငံမှာအစိုးရတစ်ကိုဦးဆောင်မဲ့သမ္မတတစ်ရွေးချယ်ဖို့အတွက်သမ္မတလောက်အမည်စည်ရင်းတွေကိုအရင်ပြောထားတာတည်းတစ်ပတ်စောပြီးတော့တင်သွင်းသွားမယ်လို့ဒီကနေ့လွှတ်တော်မှာကြေညာပါတယ်တခါတရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုကဏ္ဍဟာ၄နှစ်အတွင်းမှာအနိမ့်ဆုံးဆင့်ကိုကျဆင်းသွားတယ်ဆိုတော့ကိုတော့ဒီကနေ့ထုတ်ပြန်တဲ့ကိန်းတဲ့တွေမှာဖော်ပြနေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အထူးပြောပြပေးပါမယ်မနက်လောက်ရေ
ကောင်းပါပြီရှင်မြန်မာနိုင်ငံရဲ့သမ္မတလောင်းအမည်စည်းရင်းကိုလွှတ်တော်နဲ့ရက်နဲ့တက်မတော်ရာကိုယ်စားလှယ်အစုအဖွဲ့တွေအနေနဲ့မှတ်လ10ရက်နေ့မှာအပြည့်အသက်တင်သွင်းဖို့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌကကြေညာလိုက်ပါတယ
်စတင်ကျင်းပပြုလုပ်ရန်သတ်မှတ်ကြေညာထားတဲ့2016ခုနှစ်မတ်လ19ရက်နေ့ကြာပြင်းနေစာတစ်ဖက်ရှိတူးပြီး2016ခုနှစ်မတ်လ10ရက်
ပြည်ထောင်စုလွှတ်တော်နာယကမန်ဝင်းခိုင်တန်းမှာရှင်အပြည့်စုံကိုမကြခင်တင်ပြသွားမှာပါဒါအပြင်ဒေါအောင်ဆန်းစုကြည်သမရဖြစ်လာနိုင်ရင်အလားအလာနဲ့လွှတ်တော်အမတ်တွေကိုပါတီဖက်ကစီကံထိန်းသိမ်းမဲ့အခြေအနေတွေကိုမေးမြန်းတင်ပြသွားမှာဖြစ်တယ်လို့နိုင်ငံတကာသတင်းဆောင်မှမှာတော့အမေရိကန်နိုင်ငံတွင်းကစူပါ Tuesday လို့ခေါ်ကြတဲ့ပြည်နယ်12ခုမှာပြုလုပ်သွားမဲ့ပါတီရင်းသမရလောင်းရွေးချယ်ပွဲမဲပေးမှုတွေအကြောင်းကိုလည်းကြားကြရမှာပါခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
စီးရီးယားနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့9နှစ်ကြာပြည်ပခါတွေရော့ပါစေဖို့ရည်ရွယ်ချက်နဲ့ကျိုးပန်းဆောင်ရွက်မှုတွေပို့ပြီးတော့အားကောင်းလာအောင်အရှိန်မြင့်လှုပ်ဆောင်သွားဖို့ဆိုရမှာလာမယ့်ရက်ပိုင်းတွေဟာအရေးကြီးတဲ့ကာလဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။စီးရီးယားအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေနဲ့အတိုက်ခံအဖွဲ့တွေပါဝင်တဲ့အပြစ်ခတ်ရက်စက်ရေး၄ရက်မြောက်လာတာနဲ့အများအားဖြင့်မနေ့ကတနင်္လာနေ့ညနေပိုင်းမှာဝန်ကြီးကယ်ရီကသတင်းတောက်တွေကိုဝါရှင်တန်မြို့တော်မှာအဲ့ဒါလိုပြောခဲ့တာပါ။အခုအပြစ်ခတ်ရက်စဲမှုထဲမှာတော့ IS စစ်သွေးကြွတွေနဲ့ Al Qaeda အဖွဲ့နဲ့ဆက်ဆက်နေတဲ့ Jabhat al Nusra အဖွဲ့တွေတော့မပါဝင်ပါဘူး။အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်စတင်အကျုံးဝင်တဲ့ပြီးခဲ့တဲ့စနေနေ့ကစလို့သဘောတူညီချက်ကိုချိုးဖောက်မှုတချို့ရှိခဲ့တဲ့ဆိုတော့ကို Mr. Kerry နဲ့ Russia နိုင်ငံသားရဲ့ဝန်ကြီး Sergey Lavrov တို့ကလက်ခံကြပေမဲ့ဘယ်လိုချိုးဖောက်မှုတွေလဲဆိုတော့တော့သူတို့ကလူသိရှင်ကြားမပြောလို့ကြပါဘူး။အဲ့ဒါလိုလုံးမဲ့အစားဒီအပြစ်ခတ်ရက်စက်ရေးသဘောတူညီချက်နဲ့အညီအားလုံးကလိုက်နာအောင်ချိုးဖောက်မှုနဲ့တိုင်ကြားလာတဲ့ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အမေရိကန်နဲ့ရုရှားတို့ဦးဆောင်တဲ့လုပ်ငန်းအဖွဲ့ကိုပဲအပြည့်အဝတာဝန်လွှတ်အပ်သွားမှာဖြစ်ပါတယ်။စီးပွားနိုင်ငံကိုပျက်စီးစေမဲ့တိုက်ခိုက်မှုတွေနဲ့သွေးထွက်တန်ယုံမှုတွေရပ်တန့်အောင်လှုပ်ဆောင်သွားရမှာကအသေးစားဖြစ်ပြီးဒီလိုလှုပ်ဆောင်မှုကတော့လွယ်ကူတဲ့ကိစ္စမဟုတ်ပါဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်ရှင်။
ဥရောပအနေနဲ့ရင်ဆိုင်နေရတဲ့ရွှေ့ပြောင်းဝင်ရောက်သူတွေအရေးဘယ်လိုကင်တွယ်မလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးဖို့ဥရောပကောင်စီအကြီးအကဲ Donald Tusk ကသူ့ရဲ့လေးနိုင်ငံခီးစဉ်ကိုစတင်လိုက်ပါတယ်။ Greece နိုင်ငံဘက်ကနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားသူတွေကို Macedonia ရဲတွေကမျက်ရည်ရိုးဘုံတွေနဲ့ပြစ်ခတ်နှိမ်နှင်းပြီးနောက်တည့်ရက်မှာအခုလို Mr. Tusk ရဲ့ခီးစဉ်စတင်လိုက်တာပါ။ရွှေ့ပြောင်းဝင်ရောက်သူဒုက္ခသည်အရေးအတွက်ကိုအကန့်အသတ်နဲ့သာလက်ခံထားတဲ့ Austria နိုင်ငံကိုအရင်ဆုံးတွားရောက်မှာဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်သူတွေဝင်ရောက်လာရလမ်းကြောင်းကိုပိတ်ဆို့တားဆီးကြတဲ့တခြားနိုင်ငံတွေနီးတူအော်စတြေးလျနိုင်ငံကလည်းအလားတူဆောင်ရွက်လာတာဖြစ်ပါတယ်လူခွင့်ရေးအဖွဲ့တွေကုလသမဂ္ဂနဲ့ဂျာမနီလိုဥရောပနိုင်ငံတွေကအခုလိုဆောင်ရွက်မှုအပေါ်ပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ကြပါတယ်နိုင်ငံတစ်နိုင်ငံကကန့်သတ်မှုတွေလုပ်လာရင်တခြားနိုင်ငံအနေနဲ့နစ်နာမှုတွေရှိလာမှဖြစ်ပြီးဒါဟာသူဖြစ်စေခြင်းနဲ့ဥရောပမဟုတ်ဘူးလို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကဒီကနေ့ပြောပါတယ်အခုနှစ်အတွင်းရွှေ့ပြောင်းဝင်ရောက်သူသသိန်းလောက်ရှိနေပြီဖြစ်တဲ့ဂရိနိုင်ငံကိုဥပိ္ပခါပြုထားမှာမျိုးဥရောပအနေနဲ့လှုပ်ဆောင်လို့မရနိုင်ဘူးလို့လဲမစ်မာကဲကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်မှာစီးပွားဒုက္ခသည်တွေအခြေချနေထိုင်မှုကိစ္စကိုရက်ဆိုင်မှုအတွက်ညွှန်ကြားခဲ့တဲ့ပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်ရဲ့ညွှန်ကြားချက်ဟာခွဲခြားဆက်ဆံမှုဖြစ်တယ်လို့ဆိုပြီးဒီလိုလုပ်လို့မရနိုင်ဘူးလို့အမေရိကန်ဖက်ဒရယ်တရားသူကြီးတူကတနင်္လာနေ့ကပြောဆိုလိုက်ပါတယ်ပြည်ခဲ့တဲ့နိုဝင်ဘာလကပြည်ထောင်နိုင်ငံပါရီမြို့မှာအကြမ်းဖက်တိုက်ခတ်ခံရမှုဖြစ်ခဲ့ပြီးတဲ့နောက်အုပ်ချုပ်ရေးမှူးဖန်စ်ကဒီအိန္ဒိယနာပြည်နယ်ဒုက္ခသည်တွေကိုကူညီထောက်ပံ့နေတဲ့အစိုးရအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေရပ်ဆိုင်ထားဖို့ညွှန်ကြားခဲ့တာပါတင်လျော်တဲ့လုံခြုံရေးဆိုင်ရာတင်းကျပ်မှုတွေချမှတ်ဆောင်ရွက်ပြီးတဲ့အခါကျမှဒုက္ခသည်ကူညီရေးလုပ်ငန်းတွေပြန်ဆောက်ဖို့သူကပြောဆိုခဲ့တာပါနောက်ထပ်ပြည်နယ်နှစ်ဒါဇင်ကျော်မှာလည်းဒီအကြမ်းဖက်လှုပ်ရှားမှုတွေဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုကြတဲ့အချိန်ထဲမှာအလားတူညွှန်ကြားချက်တွေထုတ်ပြန်ခဲ့ကြပါတယ် အမေရိကန်ဖက်ဒရယ်တရားသူကြီးထန်ညာဝေါ်တန်ဖရက်ကတော့အခုလိုဒီလူမှုရေးလုပ်ငန်းတွေအတွက်အသုံးစရိတ်ရပ်ဆိုင်းပစ်လိုက်တာကအိန္ဒိယနဲ့ပြည်နယ်အတွင်းမှာနေထိုင်နေကြတဲ့ဒေသခံတွေကိုပုံမပေးခင်းလုံခြုံအောင်လှုပ်ဆောင်ပေးရမကြဘူးလို့ဆိုပြီးတော့ပြောဆိုလိုက်တာပါသူရဲ့ဆုံးဖြတ်ချက်ကြောင့်တော့ Exodus Refugees Immigration လို့ခေါ်တဲ့ဒုက္ခသည်အကူအညီပေးရေးအဖွဲ့ကဆွဲဆိုထားတဲ့အမှုကိုအဆုံးသတ်ပေးမှာတော့မဟုတ်ပါဘူးဒီမှုမှာဒီအဖွဲ့ကနိုင်နိုင်ချေရှိတယ်လို့တရားသူကြီးကပြောပြီးတော့ဒုက္ခသည်အကူအညီပေးရေးလုပ်ငန်းတွေမလုပ်နိုင်အောင်ပြည်နယ်အစိုးရကရပ်တန့်ထားတာကိုလည်းအဆုံးသတ်သွားနိုင်တယ်လို့ဆိုပါတယ် Exodus အဖွဲ့ဟာဒီနေ့အတွင်းအိန္ဒိယနာပြည်နယ်မှာဒီဆီးရီးယားဒုက္ခသည်200နီးပါးအခြေချနေထိုင်နိုင်လိမ့်မယ်လို့မျှော်လင့်ထားတာဖြစ်ပါတယ်ရှင်
American သမ္မတရွေးကောက်ပွဲမှာသမ္မတဖြစ်ဝင်ပြိုင်နိုင်မှုကြိုးစားနေကြတဲ့ Democrat နဲ့ Republican Party တွေအတွက်အရေးအကြီးဆုံးဖြစ်တဲ့ဒီ Super Tuesday လို့ခေါ်တဲ့ဒီပနာမရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပပါရယ် Republican Party အတွက်ပြည်နယ်ဆက်နပြည်နယ်နဲ့ Democrat Party အတွက်ပြည်နယ်ဆက်တပြည်နယ်မှာ Super Tuesday သမ္မတလောင်းပနာမရွေးချယ်ပွဲတွေကျင်းပတာပါလူမှုစစ်တမ်းတွေမှာထောက်ခံမှုနည်းနေတဲ့သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေအနေနဲ့လူမှုထောက်ခံမှု10ခန်းနဲ့ဦးဆောင်နေသူတွေနဲ့ရလတ်သိမ့်မကွာဖို့အရေးအကြီးအကျယ်မဲဆွယ်မှုတွေလုပ်နေပါတယ် Republican Party သမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေတဲ့ဘီလီယံနာတထေးကြီး Donald Trump မှာပြည်နယ်သုံးခုမှာဦးဆောင်နိုင်ရနေပြီး Super Tuesday ပြည်နယ်ဖြစ်တင်စားခေါ်တဲ့ပြည်နယ်ဆယ်ပြည်နယ်မှာလည်းအလားအလာတွေကောင်းနေပါတယ်ဒါပေမဲ့လည်းတောင်ပိုင်းပြည်နယ်ဖြစ်တဲ့ Texas ပြည်နယ်မှာတော့ Trump ကိုထောက်ခံသူနေပြီးအဲ့ဒီမှာအထက်လွှတ်တော် Matt Ted Cruz ကတော့သူ့ပြည်နယ်မျိုးအနိုင်ရမယ်လို့မျှော်လင့်နေပါတယ် Mr. Trump အနေနဲ့ဘယ်နှခုမှဒီအနိုင်ရမလဲဆိုတာကသူ့ပြိုင်ဘက် Cruz နဲ့အထက်လွှတ်တော်အမတ် Marco Rubio တို့အပေါ်ထောက်ခံမှုဘယ်လောက်ရမလဲဆိုတာလည်းအဓိကမူတည်ပါရယ် Democratic Party သမ္မတလောင်းရွေးချယ်ပွဲနဲ့ပတ်သက်ပြီး CNN ORC ကထုတ်ပြန်တဲ့လူမှုစစ်တမ်းတွေမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကသူ့ပြိုင်ဘက် Vermont ပြည်နယ်ထက်လွှတ်တော်အမတ် Bernie Sanders ထက်18ရာခိုင်နှုန်းအသာရနေပြီး55ရာခိုင်နှုန်းနဲ့ဦးဆောင်နေပါရယ်ခင်ဗျာ
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနယ်ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာဆူရတစ်ကိုဦးဆောင်မဲ့သမရတစ်ရွေးချယ်ဖို့အတွက်သမရလာအမည်စည်ရင်တွေကိုအရင်ပြောထားတာထက်သတင်းတစ်ပတ်စောပြီးမတ်လ10ရက်နေ့မှာအမည်စည်ရင်တင်သွင်းသွားမယ်လို့ဒီကနေ့လွှတ်တော်မှကြေညာပါရယ်။အစောပိုင်းကတော့ဒီလွှတ်တော်နှစ်ရက်နဲ့တက်မတော်သားကိုစလေအစုအဖွဲ့တွေအနေနဲ့မတ်လ18ရက်နေ့မှာသမရနဲ့ဒုသမရလောင်းတွေရဲ့စည်ရင်တွေကိုတင်သွင်းမှာဖြစ်တယ်လို့ကြေညာထားပေမဲ့အခုဒီမတ်လ10ရက်နေ့မှာစောပြီးတော့တင်သွင်းမှာဖြစ်တဲ့ဆိုတာကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကဒီကနေ့ပဲလွှတ်တော်မှာကြေညာသွားတာပါမြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်သမရဖြစ်ခွင့်ကိုဟန့်တားထားတဲ့အချက်တွေကိုပယ်ဖျက်ဖို့ဒေါ်အောင်ဆန်းစုကြည်နဲ့စစ်တပ်ဘက်ကအကြီးအကဲတွေတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့သဘောတူညီမှုမရခဲ့တဲ့အတွက်အခုလိုသမရအမိစည်းရင်ကိုအရင်သတ်မှတ်ရချက်စောပြီးတော့တင်သွင်းမှုဖြစ်နိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကသုံးသပ်ကြပါတယ်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရမြို့သားလွတ်တော်ပြည်သူလွတ်တော်နဲ့တပ်မတော်သားကိုယ်စားလှယ်တွေဘက်ကနေသမရလောင်းတယောက်စီကိုအမြင့်တည်သွင်းကြမှာဖြစ်ပါတယ်အဲ့ဒီအထက်ကမဲအများဆုံးရတဲ့သူကသမရဖြစ်လာမှာဖြစ်ပြီးတော့ကျန်တဲ့နှစ်ယောက်ကတော့ဒုသမရတွေဖြစ်လာကြမှာပါသမရတစ်ကိုဦးဆောင်မဲ့အစိုးရတဲ့အနေနဲ့ဧပြီလ1ရက်နေ့ကစပြီးတော့နိုင်ငံတော်ဝင်တွေကိုထမ်းဆောင်ရမှာဖြစ်ပါတယ်ပြည်ခဲ့တဲ့ရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့ NLD ပါတီအနေနဲ့ဘယ်သူကိုသမရနေရခန့်အပ်မလဲဆိုတာကိုထုတ်ပေါ်ကြေညာခြင်းမရှိသေးပါဘူး။ဒေါ်ဆန်းစုကြည်ကိုယ်တိုင်ကတော့ဖွဲ့စည်းပုံမှာတားမြစ်ချက်ကြောင့်သမရတာဝန်ယူလို့မရပေမဲ့နောက်ခွဲကနေအစိုးရကိုဦးဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေချဖို့ဆုံးဖြတ်ချက်တည်းရဲ့ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ချမှတ်မယ်လို့မျှော်လင့်ရပါတယ်။နျူကလ িয়ার ဘုံစမ်းသပ်ဖောက်ခွဲမှုနဲ့ပယ်တင်တဲ့ဒုံးကျည်ပစ်လွတ်မှုကြောင့်အခုလိုအရေးယူဖို့ဆောင်ရွက်လာတာပါ။အမေရိကန်ပြည်ထောင်စုကမူကြမ်းရေးဆွဲထားတဲ့ဒီအဆိုပြုချက်ကိုလွန်ခဲ့တဲ့ကြာသပတေးနေ့ကတင်ပြခဲ့တာဖြစ်ပြီးမြောက်ကိုရီးယားကိုလက်နက်တင်ပို့မှုလုံးဝရပ်ဆိုင်းဖို့နဲ့ကုန်းရည်လေကြောင်းလမ်းတွေကဝင်ထွက်သွားလာနေတဲ့ကုန်ပစ္စည်းတွေအားလုံးကိုမဖြစ်မနေစစ်ဆေးဖို့စတာတွေပါဝင်ပါတယ်။ကားပြင်စစ်ဖက်မှအသုံးပြုနိုင်တဲ့ကုန်ပစ္စည်းတင်ပို့မှုအားလုံးကိုရပ်ဆဲပစ်ဖို့စတာတွေလည်းပါဝင်ပါတယ်ဒီအဆိုပြုချက်မူကြမ်းကိုတနင်္လာနေ့မှအတည်ပြုဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလလုံခြုံရေးကောင်စီရဲ့လက်ရှိဥက္ကဋ္ဌအန်ဂိုလာနိုင်ငံကိုကုလသမဂ္ဂဆိုင်ရာအမေရိကန်မစ်ရှင်ကတောင်းဆိုခဲ့တာပါအမေရိကန်ရဲ့အဆိုပြုချက်မူကြမ်းနဲ့ပတ်သက်လို့လေ့လာဖို့လိုတယ်လို့ရုရှားဘက်ကပြောဆိုခဲ့တာကြောင့်ဒီဆုံးဖြတ်ချက်အတည်ပြုဖို့နှောင့်နှေးနေတာဖြစ်ပါတယ်ဒီအဆိုပြုချက်ဟာဆယ်စုနှစ်နှစ်ခုအတွင်းကုလလုံခြုံရေးကောင်စီရဲ့အပြင်းထန်ဆုံးတန်ခတ်ပိတ်ဆို့မှုဖြစ်လာမှာဖြစ်ပြီးအခြေအနေတွေပြောင်းလဲသွားစေမှာဖြစ်တယ်လို့ကုလဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါကပြောပါတယ် လွန်ခဲ့တဲ့ကာလတွေအတွင်းမြောက်ကိုရီးယားအနေနဲ့အလားတူလက်နက်စမ်းသပ်မှုတွေလှုပ်ဆောင်ခဲ့တာကြောင့်ကုလသမဂ္ဂအနေနဲ့ပိတ်ဆို့တန်ခတ်မှုတွေအကြိမ်ကြိမ်လှုပ်ထားပြီးလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမဟာမိတ်တရုတ်နိုင်ငံနဲ့အကြိမ်ကြိမ်ညှိနှိုင်းခဲ့ပြီးတဲ့နောက်သတင်းပတ်အကြမ်းမှာအမေရိကန်ကအခုလိုမူကြမ်းကိုတင်သွင်းလိုက်တာပါ။ဇန်နဝါရီလအတွင်းနျူကလ িয়ার ပုံစံသက်ဖောက်ခွဲခဲ့သလိုဖေဖော်ဝါရီလ9ရက်နေ့ကပယ်ရင်တက်ဒုံစံသက်ပြစ်လွတ်တာကြောင့်တရုတ်နိုင်ငံဟာမြောက်ကိုရီးယားပေါ်စိတ်ဆိုးဒေါသထွက်နေခဲ့ပါတယ်။ဒါပေမဲ့လည်းဒီနိုင်ငံမတည်မငြိမ်ဖြစ်ပြီးတော့ဒုက္ခသည်တွေနေဆက်ဖြတ်ကျော်ဝင်ရောက်မှာကိုစိုးရိမ်နေကြောင်းဒီနိုင်ငံတကာရဲ့ပြင်းထန်တဲ့ပိတ်ဆို့တန်ခတ်မှုတွေကိုထောက်ခံဖို့တရုတ်နိုင်ငံဟာစိုးရိမ်မှုတွေရှိနေတာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံရဲ့ထုတ်ကုန်ထုတ်လုပ်မှုကဏ္ဍဟာ၄နှစ်အတွင်းမှာအနည်းဆုံးဆင့်ကိုကျဆင်းသွားတယ်ဆိုတာကိုဒီနေ့ထုတ်ပြန်တဲ့ကိန်းနဲ့တွေမှာဖော်ပြနေပါတယ်။တဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့စီးပွားရေးအားနည်းလာတဲ့အခြေအနေကိုနောက်ဆုံးဖော်ပြလိုက်တဲ့လက္ခဏာပါ။ကုန်ထုတ်လုပ်ငန်းတွေနဲ့ပတ်သက်လို့လေ့လာစောင့်ကြည့်ပြီးထုတ်ပြန်တဲ့ PMI အညွှန်းကိန်းဟာဖေဖော်ဝါရီလအတွင်းမှာ 49.3 ညအထိကျဆင်းသွားပြီးတော့တဟာအဲ့ဒီမတိုင်ခင်လကရှိခဲ့တဲ့ 49.4 အဆင့်ကနေထပ်မံကျဆင်းခဲ့တာပါ။PMI အညွှန်းကိန်း90အထက်ရှိရင်ကုန်ထုတ်လုပ်မှုအားကောင်းတယ်လို့သတ်မှတ်ပြီးတော့အညွှန်းကိန်း90အောက်ရောက်သွားရင်တော့ကျဆင်းမှုလည်းသတ်မှတ်တာဖြစ်ပါတယ်။အခုနောက်ဆုံးတရက်ဝင် PMI အညွှန်းကိန်းအရကုန်ထုတ်လုပ်မှု9လဆက်တိုက်ကျဆင်းတာကိုဖော်ပြနေပြီးတော့ဒါဟာ2017ခုနှစ်နိုဝင်ဘာလကစလို့အနည်းဆုံးဆင့်ကိုရောက်သွားတာဖြစ်ပါတယ်။ငွေကြေးနဲ့စီးပွားရေးလုပ်ငန်းတွေကိုဖော်ပြတဲ့ပုတ်ကလစ်ကမီဒီယာကုမ္ပဏီကိုင်ရှင်းကတိကျစုစောက်ကောက်ယူထားတဲ့စာရင်းမှာတော့ PMI အညွှန်းကိန်း12လဆက်တိုက်ကျဆင်းသွားတာကိုဖော်ပြနေပါတယ်ရှင်။
တရုတ်နိုင်ငံကနောက်ထပ်လူနုဦးဇီကာဗိုင်းရပwithပိုးကူးစက်ခံရတဲ့အတွက်အခုဆိုရင်တရုတ်နိုင်ငံတွင်ဇီကာဗိုင်းရပwithပိုးကူးစက်ခံရသူဦးရေ10ဦးရှိသွားပြီဖြစ်ပါတယ်။မကြသေးခင်ရပိုင်းကပဲဗင်နီဇွဲလားနိုင်ငံကနေပြန်လာတဲ့အသက်6နှစ်နဲ့8နှစ်အရွယ်ကလေးငယ်2ဦးဟာဂွမ်ဂျိုကိုရောက်လာချိန်မှာပဲအနီရောင်အဖူးပိတ်နေထွက်ပြီးတော့အပြားတက်နေတာကိုတွေ့ရတာပါ။လောလောဆယ်မှာတော့တရုတ်နိုင်ငံထဲမှာဇီကာရောဂါကူးစက်တဲ့ဆိုတဲ့သတင်းတွေမရှိပေမဲ့နေရာဒီရောက်လာတော့မှဖြစ်တာမို့ဒီအခြေအနေဟာပြောင်းလဲသွားနိုင်တယ်လို့ကြံ့ကျင်သူတွေကပြောကြပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမှန်နိုင်ငံကိုဦးဆောင်မဲ့တမရလောင်းအမြင့်စင်းကိုလွတ်တော်နှစ်ရက်နဲ့တက်မရော်ရာကိုစလဲအစုအဖွဲ့တွေအနေနဲ့မလ10ရက်နေ့မှာအပြီးသက်တင်သွင်းဖို့ပြည်ထောင်စုလွတ်တော်ဥက္ကဋ္ဌကကြေညာလိုက်ပါတယ်ဖေဗူရီလ10ရက်နေ့ကကျင်းပခဲ့တဲ့ဒုတိယအကြိမ်ပြည်သူ့လွတ်တော်ကနေသူ့တမရအမြင့်စင်းပြည်ထောင်စုလွတ်တော်တို့တင်သွင်းခြင်းကိုမလ18ရက်နေ့လို့သတ်မှတ်ခဲ့ပြီးမှအခုမတ်လ10ရက်ကိုပြင်ဆင်လိုက်တာဖြစ်ပါတယ်။ဒီလိုပြောင်းလဲမှုအပေါ်မှာလွတ်တော်ကိုယ်စားလှယ်တွေနဲ့လေ့လာသုံးသပ်သူတွေဘက်မှအမြင်မျိုးမျိုးရှိနေပါတယ်။ VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်ရှင်
။လာမယ့်မလ10ရက်နေ့မှာဒုတိယတမရလောင်းအမြင့်စင်းတွေကိုထုတ်ပြန်ပေးဖို့ဒီကနေ့လွှတ်တော်မှာသတ်မှတ်လိုက်ပါပြီ။အရင်ကမလ18ရက်အနေနဲ့သတ်မှတ်ထားတာကိုမလ10ရက်နေ့ကိုပြန်လည်ပြင်ဆင်သတ်မှတ်လိုက်တာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်နာရီကမန်ဝင်းခိုင်တန်းကအခုလိုလွှတ်တော်မှာကြေညာလိုက်တာပါ
။စတင်ကျင်းပပြုလုပ်ရန်သတ်မှတ်ကြေညာထားတဲ့2016ခုနှစ်မတ်လ18ရက်နေ့ကြာပေးနေ့အစားတပတ်ရှိတူပြီး2016ခုနှစ်မတ်လ10ရက်ကြာသာပေးနေ့တွင်စတင်ကျင်းပပြုလုပ်သွားရန်ပြင်ဆင်သတ်မှတ်ကြောင်းကြေညာပါတယ်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်ပေးခဲ့ဒုတိယသမ္မတများအမည်စင်းနဲ့နိုင်ငံတော်သမ္မတအရေးချင်းပြည်ဆောင်မှုရှိမရှိစစ်စစ်နေရန်စစ်စစ်ရေးအဖွဲ့ဖွဲ့စည်းဆောင်ရွက်ရေးတွေသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်ပေးတဲ့လွှတ်တော်ကိုယ်စားလှယ်တူးစီရဲ့အမည်စင်းတို့ကိုပြင်ဆင်သတ်မှတ်ပေးတဲ့အနေနဲ့အညီတဘာရီရွေးချယ်ပြီးပြပကြရန်ဖြစ်ကြောင်းအတိပေးကြေညာအပ်ပါတယ
်အစိုးရအသစ်ကိုဦးဆောင်မဲ့တမရတူရွေးချယ်ဖို့အတွက်ဒုတိယတမရလောင်းအမည်စရင်တင်သွင်းဖို့ကိုမလ18ရက်နေ့မှာသတ်မှတ်ထားပေမဲ့ဒီနေ့မှာမလ10ရက်နေ့ကိုပြောင်းရွှေ့လိုက်တာနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်းတီဟာကျော်ကတော့သူ့အမည်ကိုခုလိုပြောပြပါဗျာဒါတ
ော့ဆောင်းရတဲ့နာဂါရိုကျောင်းကတော့ဆွေးနွေးကြရတော့ NLD ပါတီပေါ့လေသူတို့ရဲ့စီစဉ်ဆောင်ရွက်မှုတွေအစင်တင်ဖြစ်နေပြီလို့ယူဆတယ်နောက်တစ်ချက်ကလည်းစင်တင်ဖြစ်တာနဲ့အချိန်တိုးပြီးယူထားမယ်ဆိုလို့လားတစ်ချက်နာတွေပေါ်လာမှာစိုးရိမ်လာရင်အဲ့ဒါကြောင့်မလို့ဒီရှေ့ကိုတိုးပြီးတော့ဆောင်ရွက်လိုက်တယ်လို့ဒါကျွန်တော်ထင်ပါတယ်အဲကျွန်တော်တို့အနေနဲ့ကတော့အင်အားနည်းတဲ့အတွက်ကြောင့်မလို့တင်လာတဲ့လူကြိုက်တယ်မကြိုက်ဘူးဆိုတာကတော့ကျွန်တော်တို့ကျွန်တော်တို့တဘောထားကိုမဲနဲ့ပဲပြောလို့ရတာပေါ့နော်ဒါပေမဲ့လည်းပဲကွက်ခွက်နိုင်တဲ့အရာမရှိပါဘူး
၎ ရှိမှာဒေါန်ဆန်းစုကြည်တမရဖြစ်လာဖို့အတွက်ခြေကံဥပဒေမှာပါဝင်တဲ့ပုံမှန်59စာလုံးပြင်ဆင်နိုင်မှပါတမရဖြစ်လာနိုင်မှဖြစ်ပါတယ်လက်ရှိ59စာလုံးပြင်ဆင်ရေးအတွက်ကတက်မတော်ဘက်ပိုင်းကသဘောထားတင်မာမှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ဒီလိုဒေါန်ဆန်းစုကြည်တမရဖြစ်လာခဲ့ရင်တိုင်းပြည်အတွက်သာမကတက်မတော်ဘက်မှာပါအကျိုးရလဒ်တွေရှိလာနိုင်တယ်ဆိုတော့ကိုတက်မတော်ဘက်ပိုင်းဆိုင်ရာကနားလည်လက်ခံပေးမှသာ59စာလုံးပြင်ဆင်ရေးမှာအဆင်ပြေချုံးမွေနိုင်မယ်လို့နိုင်ငံရေးလေလာအကဲခတ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောပြပါတယ်
ကျွန်တော်မြင်တော့မတ်လ10ရက်နေ့ကိုတိုးပြီးတက်မလိုက်တာဟာ59စာလုံးကိုအချက်တည်းကျော်လွှားနိုင်ဖို့နဲ့တိုင်းရိုင်းမဆက်ဆက်ဘူးလို့တော့ကျွန်တော်ကမြင်တယ်။ဒါပေမဲ့အဲ့ဒီလိုရက်ရွှေ့ဆိုင်တာကိုအကြောင်းပြုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေ59စာလုံးအချက်တည်းကိုလုံးဝမကျော်လွှားနိုင်တော့ဘူးလို့ယတိပြတ်သတ်မှတ်ဖို့တော့ခက်မယ်လို့မြင်တယ်။နော်ဟိုသမ္မတနဲ့ဒုတိယသမ္မတအမည်စင်းနေတင်သွင်းမှုစပြီးတော့လှုပ်ဆောင်တဲ့အချိန်မှာအဒေါ်ဆန်းစုကြည်အနေနဲ့တော့ဒုတိယသမ္မတလောင်းဆက်ရဲမှာပါဝင်လာဖို့လားလားမရှိဘူးလို့မြင်တယ်။ဒါပေမဲ့အစိုးရအသစ်ဖွဲ့စည်းပြီးနောက်ပိုင်းမှာဒီ NLD ပါတီနဲ့သမ္မတအနေနဲ့နိုင်ငံရေးအညီနိုင်ဆွေးနွေးမှုတွေကိုဆက်လုပ်ပြီးနိုင်ငံရေးအသဘောတူညီချက်တရရလာမယ်ဆိုရင်တော့လက်ရှိကြုံတွေ့နေတဲ့59စာလုံးအချက်တဲကိုကျော်လွှားနိုင်ပြီးတော့ဒေါ်ဆန်းစုကြည်သမ္မတဖြစ်လာနိုင်တဲ့အလားအလာရှိနေတယ်လို့တော့ရှင်းပြသုံးသပ်လို့ရပါတယ်။
လာမယ့်ဆယ်ရက်နေ့မှာဒုတိယသမ္မတလောင်းအမည်စင်းတွေတင်ပြရမှာဖြစ်ပေမဲ့လက်ရှိမှာပုံမှန်59စာလုံးဆိုင်ငံ့ရေးအစိုးတင်သွင်းရေးကိစ္စများနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းလည်းမသိရှိရသေးပါဘူး။ဒီတော့တွင်မှာတော့ယာယီသမ္မတတဦးတင်သွင်းပြီးဒေါန်ဆန်းစုကြည်ကနောက်ကွယ်ကယက်တီသွားဖို့စီစဉ်ထားတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ NLD ပါတီအနေနဲ့အစိုးရအသစ်ဖွဲ့စည်းပြီးသမ္မတအသစ်တင်ပြရင်လည်းဆက်လက်ပြီး59စာလုံးပြင်ဆင်ဖို့နဲ့ဒီဥရေပြင်ဆင်ပြီးပါကNLD ပါတီကတင်ထားတဲ့သမရကနှုတ်ထွက်ကဒေါန်ဆန်းစုကြည်ကဒုတိယသမရလောင်းအမည်စရင်တွင်သွင်းဖို့လှုပ်ဆောင်နိုင်တယ်လို့လည်း NLD ပါတီကသတင်းတွေထွက်ပေါ်နေပေမဲ့အတည်ပြုနိုင်ခြင်းမရှိသေးပါဘူး NLD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာအမဲအများဆုံးနိုင်ရထားတာကြောင့်ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်တို့မှအမတ်နေရအများစုနိုင်ရထားကပြည်သူ့လွတ်တော်အတွက်ဒုတိယသမရလောင်းတဦးအမျိုးသားလွတ်တော်အတွက်ဒုတိယသမရလောင်းတဦးစုစုပေါင်းနှစ်ဦးတင်သွင်းခွင့်ရရှိမှာဖြစ်ပါတယ်။တပိုင်းဆိုင်ရာဘက်ကလည်းဒုတိယသမရလောင်းတဦးတင်သွင်းရမှာဖြစ်ပါတယ်။ဒီထဲကနေမဲအများဆုံးရရှိသူတဦးကသမရဖြစ်လာမှာဖြစ်ပါတယ်ရှင်
။မမေခအတင်ပြသွားရပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒေါအောင်ဆန်းစုကြည်သမရဖြစ်ရေးကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆက်ပြီးကြိုးပမ်းသွားမှာဖြစ်တဲ့ဒါပေမဲ့လည်းအမျိုးသားရင်ကြားစစ်ရေးနဲ့ပြည်သူလူထုအကျိုးစီးပွားမထိခိုက်စေတဲ့နည်းလမ်းတွေနဲ့သတိထားလှုံ့ဆော်သွားမယ်လို့ပါတီပြောခွင့်ရကပြောဆိုလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်သမရဖြစ်လာနိုင်ရင်အလားအလာနဲ့လွတ်တော်အမတ်တွေကိုပါတီဖက်ကအစည်းကမ်းထိမ့်သိမ့်မဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ NLD ပြောခွင့်ရဦးဝင်းထိန်ကိုမတ်တင်ကြီးထိုက်ကဆက်တွဲမေးမြန်းထားပါတယ်ရှင်
။ဒီဒေါအောင်ဆန်းစုကြည်သမရဖြစ်လာမယ်အလားအလာတေချာသလောက်ရှိပြီလားရှင်။အန်ကယ်အဲ့ဒီအခြေအနေသိချင်ပါတယ်ရှင်
။ဒီလိုလေဒေါအောင်ဆန်းစုကြည်သမရဖြစ်ကွာကျွန်တော်ရဲ့အဆုံးစုံနဲ့ယူမှန်ချက်တွေ
ဟုတ်ကဲ့
နော်အဆုံးစုံယူမှန်ချက်တွေရတဲ့နည်းနဲ့ကျွန်တော်ကြိုးစားမှာဒါပေမဲ့ကြိုးစားမှလည်းခရီးကြီးတဲ့2000ချက်ပြလို့ပြောတော့ကျွန်တော်တို့ကယူကြီးပုံစံနဲ့တခြားပါတီဘဝကြီးရောတရားဝင်ပါတီဖြစ်လာတဲ့အဲ့လိုပြောတဲ့အခု2015ယူကတော့ကျွန်တော်ပြတ်သက်နိုင်တယ်ဒေါ်ဆန်းကြီးကတမန်ပြဘဝလာလာကောင်းတယ်တိုးတော့လည်းမြန်မာပြည်ရရှိနေမယ်ဒီဒီလိုလိုမြန်မာပြည်မြန်မာပြည်ရဲ့ဒီလိုကြိုးရှိနေမိသားစုရည်ရွယ်တဲ့လုပ်မယ်။ဒါတဲ့ကမှတော့ဆန်းကြီးကသမရဖြစ်ဖို့ဟာဒီနေ့မှဖြစ်ဖို့ဟာကျွန်တော်ရဲ့ယူမချက်ပဲ။မဖြစ်ရအောင်လုပ်မှာပါ
။ခုနအန်ကယ်ပြောသလိုပေါ့နော်။အနည်းနဲ့အမြန်ဖြစ်မယ်ဆိုတော့မကြခင်ကပဲဒီတော့ခင်ဝိုင်းကြီးတို့ဥဆောင်ပြီးတော့59စာလုံးမပြင်ဖို့ဆိုတော့ဒါ59စာလုံးဆိုရဲလူတိုင်းသိတဲ့ကိစ္စပါပဲ။ဒါဒေါအောင်ဆန်းစုကြည်သမရဖြစ်ရေးကိုအဓိကတားဆီးထားတဲ့အကြောင်းအရာဆိုပြီးတော့အဲ့တော့ဒေါအောင်ဆန်းစုကြည်သမရမဖြစ်စေလိုတဲ့အင်အားစုလေးတစ်ခုဆိုတာလည်းရှိနေနိုင်တော့ဒီအပေါ်မှာရောအန်ကယ်တို့အနေနဲ့ဘယ်လောက်ထိထည့်သွင်းစဉ်းစားထားပါလဲရှင်
။အဲ့ဒီဒေါအောင်ဆန်းစုကြည်ကိုသမရမဖြစ်ရေးဆိုတဲ့အင်အားစုကတော့ရေကောက်ပွဲဆက်နေလို့ပြန်ကြည့်လိုက်။ဘယ်လောက်ဆက်ပါရေကောက်ပွဲမှာကျွန်တော်80ရဲ့လို့နည်းနည်းခါမှာ20ရဲ့တော့ကျွန်တော်နည်းနေဘူးပေါ့။အဲ့တော့ဒီတော့ကျောက်ခဝိုင်းရေလို့လည်းအုံးငါးဘက်မှာငါးချက်ကိုထောက်ခါနေဒေါအောင်ဆန်းစုကြည်သမရမဖြစ်ရေးဆိုကျေရှားမှုဟာတရားပေါ်ပို့လို့ရ20ရဲ့တော့ရှိမှာပါ။ဒီတော့ကျွန်တော်ပြောလို့ရတယ်
အဲ့တော့ဒီအတားဆီးတွေကိုဟိုလွယ်လွယ်ကူကူဖြတ်ကျော်နိုင်မယ့်အနေအထားရောရှိပါလားရှင
်ဒီလိုကျွန်တော်တို့ကအများကြီးနိုင်တယ်နိုင်ရတဲ့ကြောင့်မလို့ဒီဒီဆုံးဖြတ်ချက်မျိုးဆိုရင်ထွက်တော်မှာကျွန်တော်တို့ကအများကြီးနဲ့လုပ်လို့ရတယ်ဆိုတော့ခုနကကျွန်တော်ပြောပြပေါ့ဒီလိုလေးညှိနှိုင်းရတယ်ဒီလိုလို
နာဟုတ်မလို့ချင်းနဲ့နိုင်ငံကိုရှင်းပါဖြစ်နေကြကြမလို့အပြည်ပြည်ကတော့ရချင်းမှုအလိုအလားဖြစ်ကောင်းဖြစ်နေတော့လည်းကျွန်တော်တို့နိုင်ငံရှင်မကြီးတော့သာမီးကမ္ဘာကြီး
ဒေါ်ဆန်းစုကြည်အနေနဲ့ဟိုနိုင်ငံခြားရေးဝန်ကြီးလောက်ယူပြီးတော့အစိုးရကိုထိန်းချုပ်နိုင်တယ်ဒီလိုမျိုးပြောဆိုမှုတွေအပေါ်မှာရောဒီပါတီရဲ့သဘောထားဘယ်လိုရှိပါလဲရှင
်ဒီလိုကျွန်တော်မလဲဆိုင်ရည်ရမင်းတရားစကားပြောမှာဆိုရင်အလကားရတဲ့ခါကြီးပေါ်ရင်ပေါ်ရင်ပြင်ကြတာအလကားရလို့ဆိုတာဘာလဲဆိုရင်ရှင်မြင့်ကြီးအဲရှင်မြင့်ကြီးဆိုရင်အလကားရတဲ့ပေါ်ရင်ပေါ်ရင်ပြင်ကြတာသူပြောနေပြောရပါတယ်လို့ကျွန်တော်ကအဲ့လိုအကြောင်းပြနေတယ်ခင်ဗျာ
ဟုတ်ကဲ့ပါအန်ကယ်နောက်တစ်ခုကတော့ဒါအန်ကယ်တို့လည်းဒီကနေ့ဒီလွှတ်တော်အမတ်တွေကိုတိုင်နိုင်ပြီဆိုပြီးတော့ဒါအန်ကယ်တို့လည်းကော်မတီဖွဲ့ပြီးတော့အဖွဲ့ဖွဲ့ပြီးတော့ပြောထားတာရှိပါတယ်နောက်ဒီတက်တိုက်ဆိုင်ဆိုင်ပဲမနေ့ကပဲဒါဟိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလည်းဒီလွှတ်တော်ရွေးကောက်ခံလွှတ်တော်အမတ်တွေကိုဖြုတ်ချနိုင်တဲ့ဥပဒေမျိုးအရင်လွှတ်တော်ကအတိမပြုတ်နိုင်ခဲ့လို့လွှတ်တော်အာဏာရှင်စနစ်တရပေါ်လာမှစိုးရိမ်နေဆိုတော့ပြီးတော့လည်းပြောပါတယ်ရှင့်ဒီကနေ့မှလည်းသူ VOA ကိုထပ်ပြောပါတယ်အဲ့တော့အန်ကယ်တို့ဒီလွှတ်တော်အမတ်တွေကိုဟိုမဲဆန္ဒရှင်တွေစိတ်တိုင်းကြပေါ့နော်ဟိုဘလို့မျိုးထိန်းချောင်းသွားမလဲရှင်ဘလို့ကိစ္စမျိုးတွေမှာတိုင်ကြားနိုင်ပါတယ်လဲဘလို့အေးအေးယူလှုပ်ဆောင်သွားမလဲရှင
်ကျွန်တော်ဒီနေ့ဟိုတနေ့ကလည်းကျွန်တော်ဒီမှာအဖက်ခုဖွဲ့ရတယ်အဲ့ဒီဖွဲ့တိုင်ကြားချက်များကိုဒီနေ့ဆောင်ရွက်ပြီးတော့ရေးရှိဖို့အဲ့ဒါကိုကျွန်တော်တို့တရားဥပဒေရအမေရိကန်ကဒေါက်တာမင်းကိုတရားဥပဒေအနေနဲ့အရင်ဘောရမှုဆောင်ကော်မတီရဲ့ဖြစ်နေရှင်းနေပြီးတော့တိုင်ကြားချက်တွေကိုအေးအေးယူဆောင်ဖို့လုပ်ရတယ်အဲ့ကြောင့်ကြည့်ပြီဟာဒီလိုတော့ကိုယ်ကြီးရည်ရည်ရွယ်ချက်တွေမရှိနိုင်ဘူးအားလုံးအများဖြစ်တာလေအပြည့်နာစားတွေပြည့်တယ်နဲ့အထောက်အထားနဲ့တိုင်နေနေတဲ့ကမ္ဘာတွေရဲ့နာမည်မပေါ်နေနံပါတ်နေရာလေးစာတင်ဖို့မှာပါမယ်ကျွန်တော်ပြောထားပါတယ
်ဘယ်အတိုင်းသာအချင်းအန်ကယ်တို့အပြည့်ယူဖို့အခြေအနေတိရှိပါလဲ
ကျွန်တော်တို့ကတော့ဒီပိုင်းကတော့ပါတီစီကနဲ့ဒီလိုမျိုးတိုင်းရှိတယ်တချို့ပိုင်းကတော့ဒီလိုမျိုးရည်ရွယ်မဲ့ပိုင်းရှိတယ်အဲ့တန်ကြရတဲ့ပုံမှန်ရဲ့အမှကြီးရဲ့ခမာတို့ရှိရဲ့အပြည့်အစုံနဲ့တော်မူဒီပြည်မှာဒီလိုမှာပါခင်ဗျာ
ဒီကနေ့မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ပါတီဗဟိုအလုံးမှုဆောင်အဖွဲ့နဲ့ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြပြီးလွတ်တော်ရေးရာတွေကိုဆွေးနွေးခဲ့ကြပါရဲ့ရှင်။ခုတော့ဒီကနေ့ည9:00တိုင်းရဲ့လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
ရှင်များရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအယက်သားအစိုးရတတိယကိုဖွဲ့စည်းဖို့အချိန်ဟာတလာပဲလိုပါတော့တယ်။ဒီအစိုးရတဲ့အနေနဲ့ပထမဆုံးရင်ဆိုင်ရမယ့်အခက်အခဲတွေအကျက်တဲတွေစိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲ။သောတာရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ည9:00တိုင်းရဲ့လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့အမေရိကန်ရွေးကောက်ပွဲသတင်းဖက်အလက်ပေးချင်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာ Super Tuesday လို့ခေါ်ကြတဲ့ပြည်နယ်12ခုမှာပြုလုပ်သွားမယ့်ပါတီရင်းသမ္မတလောင်းရွေးချယ်ပွဲမဲပေးမှုတွေမစခင်တရက်မှာတော့ပါတီနှစ်ရက်ကကိုယ်စားလှယ်လောင်းတွေဟာမဲဆွယ်စည်းရုံးမှုတွေကိုအပြင်းအထန်တွန်းလှုပ်ခဲ့ကြပါတယ်။အင်္ဂါနေ့တရက်တည်းပြည်နယ်ပေါင်း12ပြည်နယ်မှာလုံးမဲ့ဒီမဲပေးမှုအတွင်းမှာတော့ကိုစားပြုမဲပေးမဲ့ပါတီကိုယ်စားလှယ်အများစုကို Republican ဖက်ကဆိုရင် Donald Trump နဲ့ Democratic ဖက်ကဆိုရင်တော့ Hillary Clinton တို့အများစုရနိုင်ခြေရှိနေပါတယ်။ဂျင်းမလုံးတင်ရေးသားပေးဖို့ထားတာကိုကိုသားညူဦးကပြောပြထားပါရဲ့ရှင
်။ Get her out of here. Get her out. Get her out.
Virginia ပြည်နယ်မှာလှုပ်သွားတဲ့ Republican မဲဆွယ်စည်းရုံးမှုတစ်ခုအတွင်းမှာဆန္ဒပြသူတွေကိုမောင်းထုတ်ဖို့ Republican ကိုယ်စားလှယ် Donald Trump ကစင်ပေါ်ကနေပြီးတော့ဒေါသတကြီးနဲ့ပြောလိုက်တာပါ။အခုအင်္ဂါနေ့ Republican သမ္မတလောင်းတွေအတွက်မဲပေးကြမယ့်ပြည်နယ်တွေထဲမှာ Virginia ပြည်နယ်လည်းတစ်ခုအပါဝင်ဖြစ်ပါတယ်။သူ့ကိုထောက်ခံသူတွေမဲသွားပေးကြဖို့ Trump ကတိုက်တွန်းခဲ့ပါတယ
်။ It's going to be a very important day because what's going to happen is you're going to look back on this day in 2 years from now
ဒီနေ့ဟာအင်မတန်အရေးကြီးတဲ့နေ့ဖြစ်ပါလိမ့်မယ်။အခုကနေနောက်ထပ်2နှစ်နောက်ထပ်4နှစ်ကိုရောက်လို့ဒီနေ့မျိုးပြန်ကြည့်လိုက်မယ်ဆိုရင်ခင်ဗျားတို့ကအစကတည်းကဒီလိုရက်တည်ခဲ့တာလို့ပြောလို့ရပါတယ်။
အမေရိကမှာတချင်ကရှိခဲ့တဲ့ K3 လုံးအဖွဲ့ရဲ့ခေါင်းဆောင် David Duke ရဲ့ သူ့ပေါ်ထောက်ခံတဲ့မှတ်ချက်ကြောင့်မလို့သူနဲ့ခက်ခွက်ခွက်နေဖို့ဆိုပြီးတော့တန်းကျွယ်တတိကြီးထရန့်ကိုတောင်းဆိုတိုက်တွန်းမှုတွေရှိခဲ့ပါတယ်။ Florida အထက်လွှတ်တော် Matt Marco Rubio အပါဝင် Trump ရဲ့ပြိုင်ပွဲတွေဖို့တော့အဲ့ဒီချက်ကိုအမိရဆုပ်ကိုင်ပြီးတော့ Trump ဟာသမ္မတလောင်းအတွက်မဖြစ်သင့်မဖြစ်ထိုက်သူဆိုပြီးတော့ပြောနေပါတယ်။
There is no place in the conservative movement for David Duke, the Ku Klux Klan, or any sort of hatred for the country.
David Duke ရဲ့ကေသုံးလုံးလှုပ်ရှားမှုမျိုးဒါမှမဟုတ်အမုန်းစိတ်ပွားတဲ့ဒါမှမဟုတ်မတူတဲ့အမြင်ရှိသူတွေကိုရန်လိုတဲ့လှုပ်ရှားမှုမျိုးတွေအတွက်အမေရိကမှာနေရာမရှိတော့ပါဘူး
။ Deborah Sidney အရဆိုရင်တော့ Texas ပြည်နယ်ကလွဲပြီးတော့ Super Tuesday လုပ်မဲ့ပြည်နယ်အများစုမှာ Trump ကဥဆောင်အနိုင်ရခြင်းရှိနေပါတယ်။Republican ပြိုင်ပွဲ Ted Cruz ရဲ့နေမည်ဖြစ်တဲ့ Texas မှာတော့ Ted Cruz ကသူ့ကိုအနိုင်ရစေဖို့အတွက်သူ့ရဲ့ထောက်ခံသူတွေကိုတိုက်တွန်းနေပါတယ်
။ Pick up the phone and call them and say this election matters. It matters to me, it matters to my kids.
ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဖုန်းတွေခေါ်ပြီးပြောကြပါ။ဒီရွေးကောက်ပွဲကကျွန်တော်တို့အတွက်အရေးကြီးပါတယ်။ကျွန်တော်ကလေးတွေအတွက်အရေးကြီးတယ်။ဒီတိုင်းပြည်ရဲ့အနာဂတ်အတွက်အရေးကြီးတယ်ဆိုတာကိုဖုန်းကနေပြောပေးကြပါ။
အင်္ဂါနေ့မေပေးပွဲအတွက်ဒီမိုကရက်ကိုယ်စားလှယ်လောင်းတွေဖို့ပြည်နယ်စစ်တပ်ခုမှရှင်ပြိုင်ကြရမှာဖြစ်ပါတယ်။ဒီထက်မှာတော့တနင်္ဆီပြည်နယ်လည်းအပါဝင်ဖြစ်ပြီးတော့မနေ့ကတော့ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရွေးခံတဲ့ Hillary Clinton အဲ့ဒီမှာမဲဆွဲဆီယုံမှုလုပ်ပါတယ်
။ If you will stand up and vote for me, I will stand up and work and fight for you.
ကျမဘက်ကရက်တီတီကျမကိုမဲပေးကြမယ်ဆိုရင်ဒီမဲဆွဲဆီယုံမှုကစလို့အင်ဂျီရောရောက်တဲ့အထိရှင်တို့နဲ့အတူရှင်တို့အတွက်ရက်တီရင်ဆိုင်လှုပ်ဆောင်သွားပါမယ်။
ပြီးခဲ့တဲ့စနေနေ့ကလုတ်ခဲ့တဲ့ South Carolina ပြည်နယ်မှာ Clinton ကပြိုင်ဘက် Bernie Sanders ကိုအနိုင်ရခဲ့တယ်လို့မျိုးမျှော်လင့်ချက်တွေတိုးလာနေပါတယ်။ South Carolina ပြည်နယ်ကမဲဆနရှင် African American မဲတွေကိုအပြတ်တပ်သူကအနိုင်ရခဲ့တာပါ။ဒါပေမဲ့လည်း Sanders ကတော့ Colorado အပါဝင်နေရာအတော်များများမှာသူ့ရဲ့ထောက်ခံမှုတွေရဖို့ဆက်ပြီးတော့ကြိုးစားနေပါတယ်
။ So the only way we make changes is when
ပြောင်းလဲတွေဖြစ်လာဖို့နည်းလမ်းတစ်ခုပဲရှိပါတယ်။တန်းနဲ့ချီတဲ့ပြည်သူတွေထွက်လာပြီးရက်တီကြမှာဖြစ်မှာပါ
အခုဒီ Super Tuesday မဲပေးပွဲမှာတော့ပါတီကူစလေရာဂန်းန်းကိုရွေးချယ်ကြမှာဖြစ်ပါတယ်ဒါဆိုရင်တော့လာမယ့်ဇူလိုင်လမှာလုံးမဲ့ပါတီညီလာခံတွေမှာဘသူကိုပါတီသမ္မတလောင်းထားမလဲဆိုတဲ့ရွေးချယ်မှုအတွက်အရေးကြီးတဲ့မဲပေးရွေးချယ်မှုဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပါရှင် VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြာရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်
။ငါးနှစ်ကြာပြည်တွင်းစစ်အဆုံးသတ်ဖို့အတွက်ဒီဆီးရီးယားနိုင်ငံမှာအဖြစ်ကရစရေးကျိုးပန်းမှုအောင်မြင်ဖို့ဆိုတာဟာမျှော်လင့်ချက်မေ့မိနေတုံးပဲလို့ဆီးရီးယားသမ္မတဘက်ရှာယယ်အာဆက်ကပြောပါရတယ်။သူအဆိုရအနေနဲ့ကတော့ဒီအဖြစ်ကရစရေးမှာပါဝင်ပူးပေါင်းပါဝင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီဂျာမနီရုပ်သံဌာနတစ်ခုနဲ့မေးမြန်းခန်းမှာသမ္မတအာဆက်ကပြောသွားတာဖြစ်ပါတယ်။ဒီစီရနိုင်ငံအတွင်းပြိပခရရော့ပါစေဖို့ရွေးချမ်းတဲ့ကြိုးပမ်းနေတဲ့ဒီလှုပ်ဆောင်မှုတွေအားကောင်းလာအောင်အချိန်မြင့်ဆောင်ရွက်ဖို့ဆိုရမှာတော့လာမယ့်ရက်ပိုင်းတွေအတွင်းကအရေးကြီးတဲ့ကာလတွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကပြောပါရယ်စီရဆွေရောက်ကိုထောက်ခံတဲ့တပ်ဖွဲ့တွေနဲ့အတိုက်ခံတပ်ဖွဲ့တွေပါဝင်တဲ့အဖြစ်ကဆက်ရက်ဆက်ရေးဒီ၄ရက်မြောက်ရှိလာတဲ့အချိန်မှာပဲဝန်ကြီးကယ်ရီကဒီဝါရှင်တန်မြို့တော်မှာမနေ့တုန်းကအဲ့ဒါလိုပြောသွားခဲ့တာဖြစ်ပါရယ်ရှင်ဥရောပနိုင်ငံအစိုးရတွေဟာဥရောပကိုဆက်လက်ဝင်ရောက်လာနေတဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ပူးပေါင်းကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသလိုနေဆက်ဒေသတွေမှာတားမြစ်မှုတွေကိုတွန်းမြစ်လှုပ်ဆောင်နေတာကြောင့်လူသားချင်းစာနာမှုအချက်အတည်းဖြစ်အောင်ကိုယ်တိုင်ဖန်တီးရာရောက်နေတယ်လို့ကုလသမဂ္ဂကဒီနေ့ပဲသတိပေးပြောဆိုလိုက်ပါတယ်။ဒီနှစ်အတွင်းမှာပဲမြေထဲပင်လယ်ကိုဖျက်ပြီးတော့ဒီဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်3,000ကျော်ရှိပြီးတော့အများစုဟာဂရိနိုင်ငံကိုရောက်လာကြတဲ့သူတွေဖြစ်တယ်လို့ဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီပြောခွင့်ရ Adrian Edward ကပြောပါတယ်ဒီနှစ်ပထမ2လအတွင်းမှာရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာဒီပြီးခဲ့တဲ့နှစ်တုန်းကပထမ6လအတွင်းရှိခဲ့တဲ့ဒုက္ခသည်အရေအတွက်ထက်ကိုများနေတာဖြစ်ပါတယ်ရှင
်တရိန်အချင်းချုပ်ကိုမကင်ဖြူတွေကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00-10:00ထိလိုင်းဒိုမီတာ24.55-51နဲ့လိုင်းလံမီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.